တော်ရင်ဗီဒီယိုလာပြီးတော့တွေ့ဆုံမြင်ရင်ပြတာအထူးပဲကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်
မိသားစုကိုစား
ဟုတ်ကဲ့
ဆိုတော့ကိုထူးကျော်ဝင်းကလက်ရှိမြန်မာပြည်မှာမြန်မာ knowledge society
ဟုတ်တယ
်မြန်မာလူဆိုရင်ဘယ်လိုခေါ်လဲ
မြန်မာအသိပညာလူအဖွဲ့အစည်းလို့ပဲပြောမှာအသိပညာမြင့်တင်တဲ့လူအဖွဲ့အစည်းလို့ပဲပြောမှာ
ဆိုအသည့်အဖွဲ့အစည်းကဘယ်တုန်းကဘယ်လိုအခြေအနေမျိုးအောက်မှာဘယ်လိုစိတ်ကူးနဲ့စပြီးတော့ဖွဲ့စည်းကြလဲ
အဲအဲ့ဒီအကြောင်းပြောမယ်ဆိုရင်တော့ဒါကျွန်တော်ရဲ့တကယ် background ကကျွန်တော် R&D ကကျွန်တော်ရဲ့ major ကကျွန်တော် architecture ဖြစ်တယ်ကျွန်တော်တို့လွန်ခဲ့တဲ့ဒီ2000ပတ်ဝန်းကျင်မှာကျွန်တော်တို့ကျောင်းဆက်တက်တယ်တက်တော့ကျွန်တော်တငယ်ချင်းတွေရှိတယ်အခုစာရေးဆရာအခု literary theory literature တွေတောက်လျှောက်ရေးနေဆရာမင်းခရဲဆိုတော့ကျွန်တော်တငယ်ချင်းတော်တော်မျိုးဟဲ့ပေါ့နော်ကျွန်တော် close friend အဲ့တော့ကျွန်တော်တို့တွေကအဲ့ YD မှာတည်းကကျွန်တော်တို့တွေကဒီစာဖတ်အသင်းတွေထောင်းတယ်ဒီတက္ကသိုလ်များစာကြည့်တဲ့အသင်းစာဖတ်အသင်းတွေထောင်းတယ်နောက်တစ်ခါဒီမြန်မာနိုင်ငံလုံးဆိုင်ရာဒီစာပေအသင်းတွေထောင်းတယ်ထောင်းပြီးကျွန်တော်တို့အဲ့တည်းကဒီစာပေနဲ့ဒီနိုင်ငံရေးကိုချိတ်ဆက်ပြီးလုပ်လုပ်တယ်အဲ့အုပ်စုတစ်ခုရှိခဲ့တယ်အဲ့ဒါကျွန်တော်တို့ရဲ့ Y ဟိုဒီ R&D က base ထားပြီးတော့ကျန်တဲ့တက္ကသိုလ်တွေနဲ့ချိတ်ထားတာပေါ့အကြောင်း5 60ရှိမယ်အဲ့ဒီအထဲမှာမှပြောရရင်တော့အတူချုပ်ပြောရင်တော့ကွာအဲ့ဒီလိုအဖွဲ့အစည်းမျိုးလုပ်ခဲ့တယ်ကျွန်တော်ကဒီရန်ကုန်စက်မှုတက်ကလူဗုဒ္ဓဘာသာအတင်းထဲမှာလည်းကျွန်တော်ကကော်မတီဝင်နေတယ်အမှုဆောင်အနေနဲ့ကျွန်တော်လုပ်လုပ်တယ်အဲ့ဒီအချိန်မှာကျွန်တော်တို့ကစာဖတ်သင်အုပ်စုတွေကကိုတက်အောင်စိုးစားနေနေကြားပူလိမ့်မယ်ထင်တယ်သူက2000အဲ့နှစ်ခုနဲ့မှကျွန်တော်တို့အုပ်စုတွေရပဲသူကတကူလောဆန္ဒပြရတယ်ပေါ့နော်မြို့တော်ခမ်းမရှိမှာဆန္ဒပြတော့သူလည်းဖန်ခံရတယ်ကျွန်တော်တို့လည်းကျွန်တော်တို့အုပ်စုတစ်ခုလုံးနဲ့အဲ့တုန်းကထိန်းသိမ်းခံရတယ်။ဖန်တီထိန်းသိမ်းခံရတယ်။ concentration camp ကိုကျွန်တော်တို့ကရောက်တယ်။ကျွန်တော်တို့ကတော့ထောင်းတော့မကြာခဲ့ဘူး။ concentration camp မှာတစ်ပတ်လောက်ကြာခဲ့တယ်။အဲ့ကိုတက်အောင်ဆို
ရအောင်။ဟုတ်ကဲ့ concentration camp ဆိုတာကဘာကိုပြောတာလဲ
။ sorry နော်ဟုတ်ကဲ့ဟိုပါပေါ့စစ်ကြောရေးစခန်းပေါ့။ sorry စစ်ကြောရေးစခန်းထဲမှာကျွန်တော်ကြာခဲ့တယ်။ကိုတက်အောင်ဆိုကတော့14နှစ်ကြာတယ်။နောက်ကိုခင်မောင်ဝင်းဆိုတာတယောက်ရှိတယ်။အခု M law ကိုလုပ်နေရတယ်လို့ပေါ့နော်။အဲ့ကိုခင်မောင်ဝင်းကလည်းအဲ့တုန်းက9နှစ်ကြာတယ်ပေါ့။အဲ့တော့အဲ့အကြောင်းသားနှစ်ယောက်ကြာတယ်။ကျွန်တော်တို့ကတော့ဒီစစ်ကြောရေးစခန်းကိုပြန်လွတ်လာတယ်။အဲ့ဒီမှာတွေကကျွန်တော်တို့ရဲ့စစ်ကူကဟိုအရင်အင်္ဂလိပ်လက်ထက်တည်းကကျွန်တော်တို့ငကနီစာအုပ်တိုက်ကိုကျွန်တော်တို့လည်းနေနေအားကြတယ်မြန်မာနိုင်ငံမှာဒီလူတွေအကုန်လုံးကနိုင်ငံရေးအပြောင်းအလဲကိုလူလာတယ်လူငယ်တွေလည်းလူလာဆိုတော့ကျွန်တော်တို့ကနိုင်ငံရေးသိပ္ပံကိုစနစ်တကျနဲ့သိဖို့လိုတယ်ဆိုတဲ့အတွေ့အကြုံတွေရှိတယ်အဲ့တော့ငကနီစာအုပ်သင်ရဲ့ဒီသဘောကြတယ်ဘူဂျောင်းအောင်ဆန်းတို့ဆိုတာဒီငကနီစာအုပ်သင်ကနေမွေးထုတ်ပေးလိုက်တဲ့လူငယ်ခေါင်းဆောင်တွေလို့ပြောလို့ရတယ်အဲ့တော့ကျွန်တော်တို့အိုက်ဒီယာစိတ်ကူးရှိခဲ့တယ်အဲ့တော့အဲ့ဒီကနေပြီးတော့မှကျွန်တော်တို့ကအဲ့တည်းကကိုမင်းခိုင်နဲ့ကျွန်တော်တို့ကဝိမုတ်တိဆိုစာအုပ်တိုက်လေးဆိုစာအုပ်တိုက်ပုံစံလေးလုပ်ပြီးတော့သူ့စာအုပ်တွေပေါ့အထူးသဖြင့်ထုတ်တယ်ဒါမဲ့နောက်ပိုင်းမှာကျွန်တော်ဒီ2012ခုနှစ်လောက်မှာဒီလောကအလျာကိုဇော်ဦးဒါရိုက်တာကိုဇော်ဦးနဲ့ကျွန်တော်တော့ချိန်မိတယ်။ကိုဇော်ဦးကလည်းဒီလိုမျိုးစောက်တိုက်ခုအိုင်ဒီယာရှိရတယ်ကျွန်တော်တို့ကလည်းဒီလိုဒီလူခွင့်ရေးနဲ့ဒီမိုကရေစီပေါ့အဓိကကတော့နော်ဒီနိုင်ငံရေးသိပ္ပံကိုစောက်ချလုပ်တဲ့စောက်တိုက်တစ်ခုနိုင်ငံရေးစောက်တွေစပေးအရင်ကျင်းမှုစောက်တွေပဲအထူးသီးသန့်ထုတ်တဲ့စောက်တိုက်တစ်ခုထုတ်ဖို့ရွေးချယ်တဲ့တော့ပေါင်းစည်းမိပြီးတော့ကျွန်တော်တို့က2013ဒီ February လောက်မှာဒီမြန်မာ Knowledge Society ပေါ့နော
်ဒီအောင်2013 February ဆိုတော့ဒါနှစ်ကျော်
ရှိပြီ
အဲ့တော့ထောင်းတယ်မြန်မာ knowledge society ကျွန်တော်တို့ရှေ့မှာ MKS လို့အတူပေါ်ပြောတော့ MKS ကဒါဆိုရင်ခုနပြောခဲ့တဲ့နိုင်ငံရေးသိပ္ပံ
နိုင်ငံရေးသိပ္ပံတို့ဒီ philosophy ဒီတို့ကျွန်တော်တို့ဒသနိကနောက်တစ်ခါကျွန်တော်တို့စာပေပေါ့နော်မြန်မာစာပေနောက်တစ်ခါတမိုင်းယဉ်ကျေးမှုနဲ့ပတ်သက်တဲ့ line အဲ့ဒီဟာနဲ့ပတ်သက်တဲ့စာအုပ်တွေကိုပဲအဓိကစောင့်ချထုတ်တဲ့စာအုပ်ရှိတယ်
ထုတ်ဝေ
လုပ်တယ်ပေါ့နော်အဲ့ဒီမှာဟုတ်ကဲ့ကျွန်တော်နည်းနည်းရှင်းပြရအောင်ကျွန်တော်တို့ရှိမှာအပိုင်းနှစ်ပိုင်းရှိတယ်နိုင်ငံရေးဆိုရဲအပိုင်းနိုင်ငံရေးစပေးထုတ်တဲ့အပိုင်းနဲ့နောက်တစ်ခုကသမိုင်းနဲ့ယဉ်ကျေးမှုထုတ်တဲ့အပိုင်းရှိတယ်။အဲသမိုင်းနဲ့ယဉ်ကျေးမှုအပိုင်းအဲဒါချုပ်ကဇာတိဆရာမောင်စီယာသူကတာဝန်ယူတယ်။သူက6လတစ်ကြိမ်မြန်မာစတဒီဂျာနယ်ဆိုပြီးထုတ်တယ်။အဲ့ဒါဒီ6လတစ်ကြိမ်သူကဟိုပါဘောဘာသာနှမျိုးနဲ့ထုတ်တယ်။ဒီအဓိကကတော့မြန်မာအကြောင်းလေ့လာနဲ့နိုင်ငံခြားသားတို့လောက်ကမြန်မာတို့လောက်ဒီစကောလာပညာရှင်တွေကြီးညွှန်းတယ်။ကိုတော့က JBRS ပုံစံမျိုးသူကထုတ်တယ
်။ဆိုတော့ကျွန်တော်စဉ်းစားမိတာကငကနီဆိုတာလွတ်လပ်လွှတ်ရှားမှုကိုအားပေးပြီးတော့အခြေခံပြီးတော့ပေါ်လာတယ်။ MKS ကမြန်မာနိုင်ငံရဲ့
ဟုတ်ကဲ့
အခုလက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးဟလာရှေ့နိုင်ငံတော်သစ်တည်ဆောက်ရေးကိုဘယ်လိုအထောက်အကူပြုဖို့ရည်ရွယ်တာလဲ
။ကျွန်တော်တို့ကဘယ်လိုအထောက်အကူပြုလို့လဲဆိုတော့ကျွန်တော်တို့ခုနပြောခဲ့တဲ့ဟိုကျွန်တော်တို့စိတ်ကူးစိတ်တမ်းပြန်ပြောရဲဆိုရင်ဘလွတ်ရေးကာလမှာလည်းကျွန်တော်ငကနီဆောက်တင်းကဒီနိုင်ငံရေးဆောက်တွေလှန်လှန်ထုတ်ခဲ့ဦးတယ်။အဲ့ဒီမှာဂျာနယ်ကျော်ဦးချစ်မောင်ပြောတဲ့စကားလေးတစ်ခုရှိရပေါ့။ဒီဒီငကနီဆောက်တင်းဆောက်တွေကောင်းတယ်။ဒါပေမဲ့ရေးရဲ့စာရေးဆရာကြီးကကိုရေးကျင်တဲ့ဆောက်ကိုကိုမှကိုရေးကျင်သူလို့ရေးတဲ့အတွက်ကြောင့်ပေါ့။တစ်ခါတည်းမှာဟိုမှာကွန်မြူနစ်စနစ်ဆိုလည်းမြန်မာပြည်မှာဆိုရင်တချို့နည်းနည်းလေးပေါ့နော်။အဲ့ဒီထုတ်တဲ့ဆောက်တွေဖတ်တဲ့အခါမှာအမှတ်လွဲမှားသွားများလို့ရှိတယ်။အဲ့ဒါဘာဖြစ်လို့ဆိုတော့သူ့ရဲ့အယူဆကပြောတယ်ဆောက်ကစနစ်တကျနဲ့အဆင့်အတိုင်းမထုတ်ခဲ့လို့ကျွန်တော်တို့ဒီမှာဆို book series ခေါ်မလားမသိဘူး။သူအဆင့်အတိုင်းစာအုပ်လေးတွေရှိမယ် level ပေါ့။အဲ့တော့ကျွန်တော်တို့ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့ရင်းချမှုစာပေနဲ့ပတ်သက်တဲ့အသိပညာတွေကိုစနစ်တကျနဲ့တဖြည်းဖြည်းချင်းနဲ့ကျွန်တော်တို့ကတိစောက်သွားခြင်းနဲ့တိစောက်သွားခြင်းတဲ့အခါမှာအဲ့လိုစာအုပ်တွေဆိုတော့စနစ်တကျနဲ့ထုတ်ဝေသွားခြင်းနဲ့အဲ့ဒီတွေချက်နဲ့ထုတ်တာ။နောက်တစ်ခုကမြန်မာကအခုကကျွန်တော်တို့ကအပြောင်းလဲကာလဖြစ်တဲ့အခါမှာဒီနိုင်ငံရေးသိပ္ပံနဲ့ပတ်သက်လာပြီးဖြစ်ဖြစ်အဆဆအထွေးခေါ်ပိုင်းကြီးလက်ရှိခစ်ပြိုင်ကဘာမှာဖြစ်နေတဲ့အထွေးခေါ်တွေလက်လန်းမိဖို့အတွက်ဆိုကျွန်တော်တို့ရှိမှာ ဒီကျွန်တော်တို့လူပုံစံမျိုးစာအုပ်တိုက်တိုက်တော့လုံးဝရှိတဲ့နယ်လို့ကျွန်တော်တို့စိတ်ကူးရှိတယ်ပေါ့
ဆိုတော့ဘာသာပြန်စာအုပ်တွေပေါ့အ
ဲဘာသာပြန်တာတွေလည်းရှိတယ်ပင်ကိုရေးတွေလည်းရှိတယ
်ပင်ကိုရေးဆိုတာကဥမာကျွန်တော်နားလဲတာကမြန်မာပြည်မှာဒီမိုကရေစီနဲ့ပတ်သက်လို့လူ့ခွင့်ရေးနဲ့ပတ်သက်လို့နိုင်ငံရေးသိပ္ပံနဲ့ပတ်သက်လို့နှစ်ပေါင်းများစွာမျိုးဆက်ပြန်နေတယ်လေ
ဟုတ်
ကဲ့ပင်ကိုရေးအတွက်ကိုစာအုပ်ကောင်းကောင်
းဟုတ်ကဲ့
စာဖတ်သူအနေနဲ့အကျိုးများရှိမဲ့စာအုပ်မျိုးရေးဖို့
ဟုတ်ကဲ့
ထုတ်ဖို့အခြေအနေမျိုးရှိရလား
ရှိတယ်ခင်ဗျာဘာလို့ကျွန်တော်တို့ကအခုကျွန်တော်တို့ရဲ့ဒီကျွန်တော်တို့ကဒီစာအုပ်တွေကိုထုတ်နေလို့တက်တယ်ပေါ့ဗျာကျွန်တော်တို့မှာကျွန်တော်တို့ ਨੇ တွဲပြီးတော့အလုပ်လုပ်နေတဲ့ဒီပြည်တွင်းအဖွဲ့အစည်းတွေအများကြီးရှိတယ်ဥပမာကျွန်တော်နည်းနည်းလေးရှင်းပြခြင်းလဲဆိုရင်ကျွန်တော်တို့ကအခုဒီခုနပြောတဲ့လူ့အခွင့်အရေးဒီမိုကရေစီဂျာနယ်ကိုကျွန်တော်တို့ကထုတ်တယ်လာစင်ထုတ်တယ်အဲ့ဒီဂျာနယ်ကိုကျွန်တော်တို့ကအခုဆိုရင်ဒီမြန်မာလွှတ်တော်ကိုတလောက်အုပ်တစ်ထောင်အခုကျွန်တော်တို့အမြဲတမ်းပို့ပေးတယ်အထောက်ပံ့ပေးတယ်ပေါ့နော်မြန်မာလွှတ်တော်မှာရှိတဲ့ဒီကျွန်တော်တို့ဒီလွတ်တော်ရဲ့စာကြည့်တိုက်မှုနဲ့ကျွန်တော်နဲ့အခုအမြဲတမ်းပုံမှန်အချိန်ဆက်ရှိတယ်။သူ့ကိုလာစဉ်ကျွန်တော်တထောင်ပို့တယ်။လွတ်တော်အမှတ်တိုင်းကိုရောက်တယ်။နောက်ပြီးတော့နိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့လာစဉ်ပို့ပေးတယ်။နောက်တစ်ခါအခုဆိုရင်ပြီးခဲ့တဲ့၄၅၆လစပြီးတော့ကျွန်တော်တို့ကဒီဘယ်လိုခေါ်မလဲဆိုတော့တိုင်းဒေသကြီးလွတ်တော်တွေကိုပါကျွန်တော်တို့စပို့တယ်
။ဆိုတော့အခုနှစ်နှစ်ကျော်ကာလအတွင်းမှာစာအုပ်ဘယ်လောက်ထွက်ပြီးသွားပြီလဲ
။အဲကျွန်တော်တို့ဂျာနယ်အနေနဲ့ဆိုတော့30နီးပါးရှိပြီ။ဟိုပါပေါ့နော်အတွဲပေါ့
ခုနပြောခဲ့
တဲ့ဒီမိုကရေစီနေပို့ဂျာနယ်30နီးပါးရှိပြီ။မြန်မာစတဒီဂျာနယ်က3အုပ်ထွက်ပြီးသွားပြီ။နောက်တစ်ခါဒီစောက်ရဲ့အဲ့ဟိုအမျိုးအစားတွေအနေနဲ့ဆိုရင်တော့စောက်ပေါင်း450ပတ်ဝန်းကျင်လောက်ရှိနေပြီ
ကျွန်တော်သိသလောက်မြန်မာနိုင်ငံရဲ့စောက်ထုတ်ရေးလောကတော်တော်လေးကိုအခြေအနေကစိုးနေတယ
်ဟုတ်ကဲ့
ဘယ်လိုဆိုတော့စာဖတ်ပရိသတ်အားနေသွားတယ
်
စာကောင်းဖတ်တဲ့လူအားနေသွားတယ်စာဖတ်တဲ့လူအားနေသွားတယ်ဆိုတော့ဒီ MKS ကထုတ်တဲ့စောက်တွေကိုဖတ်တဲ့ပရိသတ်အခိုင်အမာရှိရလား
ဖတ်တဲ့ပရိသတ်အခိုင်အမာရှိလားဆိုတော့ကျွန်တော်ပရိသတ်ဆိုရတဲ့ခြံကျွန်တော်တို့ကကျွန်တော်တို့စောက်တွေကိုရောက်အောင်လုပ်တဲ့ဘယ်လိုပြောမလဲဖြန့်ချီနည်းလမ်းတစ်ခုကျွန်တော်တို့မှာရှိတာတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ကအဓိကကျွန်တော်ပြောချင်တယ်ခုနလွတ်တော်တထောင်ပုံမှန်ရောက်တယ်။နောက်ကျွန်တော်တို့ NLD ပါတီကို2000ပေးတယ်။နောက်တစ်ခါတိုင်းရင်းသားပါတီကိုလာစရင်ကျွန်တော်တို့ဟုတ်ပို့တယ်။နောက်တစ်ခါကျွန်တော်တို့ဒေါက်တာကျော်သူတို့လုပ်နေတဲ့အခုဒီပေါင်ကူဆိုလာစရင်အုပ်2000ပို့တယ်။နောက်88ပွင့်လင်းလူအဖွဲ့စီကိုကျွန်တော်တို့အုပ်1000လောက်ပို့တယ်။ဆိုတော့အဲ့ဒါကျွန်တော်တို့ရဲ့အမြဲတမ်းပါတနာတွေကျွန်တော်တို့
ဖွဲ့စည်းတွေပုဂ္ဂိုလ်တွေတကယ်နိုင်ငံရေးလောကထဲမှာတကယ်ဝင်ဝင်လုပ်နေ
တဲ့လူတွေ
ရောက်တယ်။တို့စီကရောဒီစာအုပ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ကိုစောက်အုပ်ပေါ်မှာသူတို့ဖတ်တဲ့အပေါ်မှာသူတို့တည်တဲ့အပေါ်မှာကိုကိုပြန်ပြီးတော့အကြံဉာဏ်ပေးတာကိုကိုပြန်ပြောပြတာ
ဟုတ်ကဲ့
အဲ့လိုမျိုးတွေရောရှိလား
အဲ့လိုမျိုးတော့ရှိရရှိရဆိုဘယ်လိုပုံစံမျိုးလဲဆိုတော့ကျွန်တော်တို့စောက်အုပ်ကနည်းနည်းလေးဘယ်လိုတစ်ခုတော့ပြောတဲ့အတန်မျိုးတော့ကြားရတာများလဲကျွန်တော်တို့စောက်အုပ်ကလေးတယ်ပေါ့ကျွန်တော်တို့ရဲ့စောက်အုပ်တွေနဲ့ကျွန်တော်တို့ဂျာနယ်ကလေးတယ်လို့ပြောတယ်လေးတယ်လို့ပြောတော့ကျွန်တော်တို့ကလည်းဝန်ခံတယ်เนาะကျွန်တော်တို့တချို့ဆိုရင်ကျွန်တော်တို့ပုံကူရညီညီလူဆိုလို့ပို့ဝင်နေပြောဒီကျနည်းနည်းလေးဖတ်လွယ်တဲ့တမန်အောက်ခြေလူချစ်သူရောက်တဲ့ဟာထုတ်ဖို့အစီအစဉ်မရှိဘူးလားဆိုတော့ကျွန်တော်တို့မှလည်းအစီအစဉ်မရှိဘူးလားမေးအစီအစဉ်ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကဘယ်လိုသင်လဲဆိုတော့မြန်မာပြည်မှာဂျာနယ်ပေါင်းကအများကြီးပဲ။နေ့စဉ်လူနေမှုပြည်စကတ်ဘဝပေါ်နိုင်ငံရေးအခြေအနေပေါ်ကြီးတဲ့ဂျာနယ်တွေမြန်မာပြည်မှာအများကြီးရှိတယ်။ဒါပေမဲ့ academic ဆန်ဆန်နဲ့တေချာသုံးသက်တဲ့စာအုပ်ဆိုတာမြန်မာပြည်မှာနည်းနည်းလေးဂျာနယ်မဂ္ဂဇင်းဆိုတာနည်းနည်းရှားပါတယ်။လက်၄၅၆ခုလောက်ပဲရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ထက်ကတစ်ခုအနေနဲ့ရပ်တည်ချင်တယ်။
ဆိုတော့အဲ့ဒီစာအုပ်တွေထဲမှာပါတဲ့စာတွေဒီလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးရေးရှိရှောက်နိုင်ငံတော်တည်ဆောက်ရေးအဲ့ဒါမျိုးတွေကိုအထောက်အကူပြုရစာမျိုးတွေလို့ပြောလို့ရလား
ဟုတ်တယ်ပြောလို့ရတယ်ကျွန်တော်နည်းနည်းလေးကျွန်တော်ရဲ့ဂျာနယ်ထရန်လေးကြောင့်ပြောပြရင်ကျွန်တော်တို့ဂျာနယ်ထရန်ကအားလုံးပေါင်းကျော် session တွေခွဲထားတာရှိတယ်ကျွန်တော်တို့ကအမြဲတမ်းသူက issue ခေါ်မှာပေါ့ဖြစ်နေတဲ့ဖြစ်ရက်လာစဉ်ဖြစ်ရက်တစ်ခုတိုင်းပေါ်မှာတင်တယ်တင်တယ်ဆိုတော့ကျွန်တော်အစာလေးစပြောပြပထမဆုံးထုတ်တဲ့ issue ခေါင်းစဉ်ဆိုရင်တော့ကျွန်တော်တို့ကဟိုပါပေါ့အကူပြောင်းကာလတရားမျှတမှု transitional justice ပေါ့အဲ့ဒီကနေကျွန်တော်တို့ဆက်သွားလဲတာအခုနောက်ဆုံးကျွန်တော်မလာခင်မှာထုတ်တဲ့သာဆိုရင်သူကဟိုပါပေါ့ state responsibility in သူက changing customary and religious laws ဆိုဒီဒုံထုံးတန်းတလေးနဲ့ဘာသာရေးဆိုင်ဥပဒေပေါ်မှာနိုင်ငံတော်ကဘယ်လိုတောင်းယူမလဲဆိုတဲ့ topic အဲ့တော့ကျွန်တော်တို့ကအဲ့ဒါဘယ်လိုစီစဉ်လဲရှိတော့စောင်းပါ16ပုတ်လောက်အမြဲတမ်းပါတယ်စောင်းပါ6ပုတ်ဒီအမြဲတမ်းအဲ့ issue နဲ့ပတ်သက်တဲ့ဟာဖြစ်တယ်ကျန်တဲ့10ခုကတော့ဘာလဲဆိုတော့လူခွင့်ရေးအယူဆဆိုတာရှိတယ်လူခွင့်ရေးအယူဆများဆိုတဲ့အောက်မှာမအမျိုးသမီးခွင့်ရေးကလေးသူငယ်ခွင့်ရေးနောက်အကျဉ်းသားခွင့်ရေးဆိုတဲ့ဟာ၄ရှိတယ်အဲ့ဒါအမြဲတမ်းပုံမှန်ပါတဲ့ session တွေပြီးတဲ့အခါမှာကျွန်တော်တို့ကနောက်ပိုင်းမှာကျွန်တော်တို့အစီအစဉ်ကနိုင်ငံရေးအကြရင်ကျွန်တော်တို့ ਈ ွားမယ်ပေါ့နိုင်ငံရေးရဲ့ issue ဆိုတာတရားရင်တော့ပြောင်းသွားတဲ့ခါမှာကျွန်တော်တို့တဖြည်းဖြည်းနဲ့စာပြင်ရင်ချင်းမှုအမှုပညာပိုင်းကိုချိန်မယ်ဆိုတဲ့အထူးရလည်းကျွန်တော်တို့မှအစကူးရှိရတယ်မို့နောက်ပိုင်းနေမှာကျွန်တော်တို့ကဘာထည့်ထားလို့ cultural politics လို့ခေါ်တဲ့ရင်ချင်းမှုနိုင်ငံရေးတို့နောက်စာပေသဘောတရားနဲ့ပတ်သက်တာတွေတို့နောက် radical ဟိုပါပေါ့ radical philosophy လို့ခေါ်တဲ့ယတိပြတ်အထွေးခေါ်တဲ့ပတ်သက်တာတွေအဲ့ထဲမှာဆိုကျွန်တော်တို့ Nick Shea တို့ကျွန်တော်တို့ zigzag တို့နောက်အဲ့လိုမျိုးပေါ့နော
်စာဖတ်တဲ့လူတွေလေးတယ်လို့ပြောတာလ
ည်းအဲ့ဒါတော့ဆန်းပါပါဟို
အဲ့တော့ဒီစာအုပ်တွေကိုထုတ်တဲ့အနေနဲ့ရော MKS အနေနဲ့ကတခြား ဟောပြောဝဲတွေဆွေးနွေးပွဲတွေအဲ့ဒါမျိုးတွေရောလုပ်
ဟုတ်ကဲ့ကျွန်တော်တို့မှရှိပါတယ်လုပ်ခဲ့ဘူးတယ်ကျွန်တော်တို့လွန်ခဲ့တဲ့5-6လက USA နဲ့တွဲပြီးတော့ကျွန်တော်တို့2လလောက်လုပ်လိုက်တယ်ဒါပေမဲ့နောက်ပိုင်းမှာနည်းနည်းလေး USA နဲ့ကျွန်တော်တို့ခြားထဲမှာတချို့ညှိလို့မရတဲ့ဟာလေးကြောင့်ကျွန်တော်တို့အဲ့စာချုပ်ကိုရပ်ဆိုင်းလိုက်တယ်ပေါ့နော်အဲ့ဒါတော့ဘာလဲဆိုတော့ Outreach Program လို့ခေါ်တယ်ကျွန်တော်တို့ကနေရီမှာသွားပြီးတော့ကျွန်တော်တို့မြို့6မြို့မှာတစ်လတစ်မြို့နဲ့ဒီ MKS ကကျွန်တော်အပါဝင်ပေါ့ Radar အဖွဲ့နဲ့အဖွဲ့ရနေပေါ့ကိုရေးခဲ့တဲ့ဒီကိုတက်ဆိုင်ရ subject တွေကိုယူလဲကျွန်တော်ဆိုဥပမာလူခွင့်ပိုင်းကိုကျွန်တော်တာဝန်ယူလဲပေါ့နော်အဲ့ဒီဒါချုပ်မင်းခက်ရရဒီဟိုပါပေါ့ကျွန်တော်နိုင်ငံရေးတက်တနာကိုဒီကိုယူပြီးတော့ကျွန်တော်တို့အဲ့မှာ Outreach Program လိုမျိုးကျွန်တော်လုပ်ခဲ့ဦးလား2-3မြို့ရှိတယ်ပြည်ရဲ့မန္တလေးရဲ့ပြည်နဲ့မန္တလေးနဲ့နောက်ဆုံးတစ်ခုကတော့ပြည်နဲ့မန္တလေးဖြစ်မယ်ဟုတ်ကဲ့ပြည်နဲ့မန္တလေး2မြို့ပေါ့နော်အဲ့နှစ်ခုကိုကျွန်တော်တို့လုပ်ခဲ့ဘူးလေကျွန်တော
်အခုဒူးကျော်တို့ကလူငယ်တွေအနေနဲ့ဒီလောက်ထိရှေ့ကိုမျှော်ပြီးတော့လုပ်နေကြတယ်ဆိုတော့ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေရရပေါ့နိုင်ငံရေးရှေ့အလားအလာယူကော့ပွဲလာမယ်2015မှာယူကော့ပွဲနဲ့ပတ်သက်လို့လည်းအတန်တွေအများကြီးအခြေအနေတွေအများကြီးကျွန်တော်တို့လည်းသိနေတယ်ကုလူကျော်ဝင်တို့လည်းသိနေတယ်ကုလူကျော်ဝင်ဘယ်လိုမြင်လဲလက်ရှိအခြေအနေကမြန်မာနိုင်ငံကဒီထက်ကောင်းတဲ့ဘက်ကိုဦးတည်ဖို့လာလာရှိပါရဲ့လား
ကျွန်တော်ရဲ့ပုဂ္ဂလိကအမြင်နဲ့ပဲပြောမယ်ပေါ့နော်အဖွဲ့အစည်းကိုလည်းကိုစားမပြုဘဲနဲ့ပုဂ္ဂလိကအမြင်နဲ့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အလားအလာအခုလက်ရှိပုံစံအတိုင်းတွားနေမယ်ဆိုရင်တော့ဟိုကျွန်တော်ဆိုတာဒီစစ်အစိုးရပဲပြောလက်ရှိအစိုးရရဲ့ကောင်းကျင်ဆိုးခြင်းကိုတပိုင်းထားလိုက်မယ်ဆိုရင်ကျွန်တော်တို့ဒီတိုင်းလူတွေကဒီတိုင်းပဲဆက်သွားမယ်ဆိုတော့နည်းနည်းကျွန်တော်တို့တို့အလားအလာတိတ်မကောင်းနိုင်ဘူးလို့ကျွန်တော်ထင်တယ်အထူးသဖြင့်ကျွန်တော်ဒီကိုရောက်တဲ့အခါမှာနည်းနည်းသိလိုက်ရတာရှိတယ်ကျွန်တော်တို့မှာစနစ်ကျတဲ့ဟို institution အဖွဲ့အစည်းတွေပေါ့အဲ့လိုအဖွဲ့အစည်းတွေအရန်လိုအပ်နေတယ်အထူးသဖြင့်မြန်မာပြည်နိုင်ငံရေးမှာလက်တလုံးမှာကျွန်တော်တို့ကအခုပြောင်းကာလဖြစ်တဲ့ကြောင့်မို့လူတွေကပြဿနာပေါင်းစုံနဲ့ရင်ဆိုင်ရတယ်အစိုးရရောပြည်သူရောရင်ဆိုင်ရတယ်နိုင်ငံရေးအဖွဲ့အစည်းတွေရင်ဆိုင်ရတဲ့အချိန်မှာတခါလေကျွန်တော်စိုးရိမ်မိတာမြန်မာစကားပုံဆန်းဆန်းရကြပွေးလိုက်တယ်ခေါ်တာပေါ့အဲ့ဒီလိုမျိုးများပြားတဲ့ပြဿနာတွေကိုလိုက်ကင်တွေဖြစ်ရှင်းနေတယ်အဓိကအရင်းအမြစ်ဖြစ်တဲ့ဒီ democratic value ခေါ်တဲ့ democracy တန်ဖိုးဆန်တဲ့ democracy နဲ့ပတ်သက်တဲ့အကြောင်းတရားတွေပေါ်မှာလူတွေရဲ့အသိမှုကဘက်ကိုကျွန်တော်တို့ပညာပေးမှုဇနီးကပဲအဲ့လူတွေရဲ့ level တက်လာအောင်မလုပ်မိဘူးဆိုရင်ကျွန်တော်တို့ democracy ရာလဲဒီအရှိတောင်အရှာတွေထုံးစံတိုင်းခဏနေစစ်တပ်ကအာဏာပြန်သိမ်းနိုင်ငံပြန်တည်ဆောက်တဲ့တဝဲလေလေတွေမှာရောက်သွားမှာစိုးရိမ်တယ်ဒါကြောင့်မို့ကျွန်တော်ကအ
ဲ့ဒီလိုတည်ဆောက်ဖို့ပေါ်ဒီမိုကရေစီအလေးချင်းနေဒီမိုကရေစီကိုတည်နာလေတာတွေကိုကိုယ်တိုင်လိုက်နာကျင့်သုံးတာတွေအဲ့လိုမျိုးတွေကိုလုတ်ပေးနိုင်မဲ့အခြေအနေရှိရလားအခုဟာ
အခုတော့ကျွန်တော်တို့စာအုပ်တိုက်နေလည်းပြောတော့ကျွန်တော်တို့နည်းနည်းတော်တော်လေးကိုအားရစရာကောင်းတဲ့အနေအထားမျိုးစာအုပ်တွေကိုကျွန်တော်တို့ဟိုအကြောင်းအရာပေါင်းစုံထုတ်ခဲ့ပြီးရောပြီးရောက်တယ်လို့လည်းကျွန်တော်ယုံကြည်တယ်ဟိုတခုရှိတာကတော့မြန်မာပြည်ရဲ့စာအုပ်အနေအထားတော့ဒီတဲ့အတိုင်းပေါ့စာပေလောကအနေထားစာဖတ်အားနည်းနေတယ်လူတွေရဲ့စာဖတ်ချိန်ကိုအဓိကမြင့်တင်ဖို့လည်းလိုတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကတော့တတ်နိုင်တဲ့လောက်ကျွန်တော်တို့ထုတ်သမျှစာအုပ်တွေကိုအရက်ဖတ်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့တကယ်ကိုအဲ့ဖီးထဲမှာအဲ့ဒီနယ်ပယ်အလုပ်လုပ်တဲ့လူတွေလူငယ်လူရွယ်တွေအကုန်လုံးလူကြီးမျိုးရောက်အောင်တော့ကျွန်တော်တို့အတတ်နိုင်လို့အခုကျွန်တော်တို့ကြိုးစားနေတယ်ကျွန်တော်တို့မှနောက်ထပ်လည်းအခုကျွန်တော်တို့ဒါရိုက်တာပါပဲကျွန်တော်တို့အဖွဲ့ကအခုညှိနှိုင်းပြီးတော့နောက်ထပ်3နှစ်လောက်အတွက်အခုကြိုးပြီးတော့ပြင်ပြီးကျွန်တော်တို့စာအုပ်တွေဒီတမကပို့ပြီးတော့စနစ်ကျတဲ့စာအုပ်တွေထုတ်ဖို့ကျွန်တော်ကြားနေစာအုပ်တွေထပ်ထုတ်ဖို့ကျွန်တော်တို့မှအခု project ဆွဲထားရလဲရှိပါတယ်အဲ့ဒီဟာလေးတော့ရှိပါတယ်
ကျေးဇူးများကြီးတင်ပါတော့
ဟုတ်ကဲ့ပါ
အချိန်ပေးပြီး
ဆိုမှညဟုတ်ကဲ့ပါကျွန်တော်လည်း view အများကြီးကြည့်ကြည့်တင်ပါခင်ဗျာ